မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဗိုလ်ချုပ်အောင်ဆန်းကိုကျေးဇူးတင်နေဆိုရင်သူချမှတ်ခဲ့တဲ့လမ်းစဉ်တွေကိုလှုံ့ဆော်ပြီးကျေးဇူးဆက်ဖို့အဓိကထားပြောခဲ့ပြီးတတ်နိုင်သလောက်ပြည်သူအကျိုးကိုတည်ပို့ကြဖို့ပြောခဲ့ပါတယ်မြန်မာနိုင်ငံဟာ1948ခုနှစ်မှာစတင်ပြီးလွတ်လပ်ရေးရရှိခဲ့ပေမယ့်နိုင်ငံသူနိုင်ငံသားတွေဟာအမှန်တကယ်လွတ်လပ်ရေးမရရှိသေးဘဲမှန်ကန်တဲ့လွတ်လပ်မှုကိုရရှိအောင်ပြည်သူတွေကကြိုးစားရမှာဖြစ်တယ်လို့ပြောပါတယ်
ကျတို့ကပြောမြန်မာနိုင်ငံကလွတ်လပ်နေပြီပဲနိုင်ငံလွတ်လပ်တယ်ဆိုတာနိုင်ငံသူနိုင်ငံသားတွေလွတ်လပ်မှာနိုင်ငံလွတ်လပ်မှာဒီတော့ဒီနိုင်ငံကတကယ်ပဲလွတ်လပ်နေပြီလားမလွတ်လပ်နေပြီလားဆိုတာသိချင်ကိုယ့်ကိုယ်ကိုပြန်ပြီးတော့မေးရမှာဖြစ်ပါတယ်စိတ်ထဲမှာမလွတ်လပ်တဲ့လူတွေဟာဘယ်တော့မှပြန်ပါမှာလဲလွတ်လပ်နိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့နောက်ဆုံးကျတော့ဒီနိုင်ငံလွတ်လပ်အောင်လုပ်ဖို့ဆိုတာဟာကျမတို့နိုင်ငံသူနိုင်ငံသားတွေအားလုံးတဦးချင်းတဦးချင်းဟာကိုယ့်ရဲ့စိတ်လုံလောက်မှုပေါ်မှာအခြေခံပြီးတော့ကြိုးစားရမှာဖြစ်ပါတယ
်ကလေးတွေဟာငယ်စဉ်တည်းကနိုင်ငံအတွက်စွမ်းဆောင်ခြင်းနဲ့စိတ်ဓာတ်နိုင်ငံရေးစိတ်ဓာတ်ရှိဖို့လိုအပ်တယ်လို့ပြည်သူတွေအတွက်တတ်နိုင်သလောက်စွမ်းဆောင်ပေးနိုင်တဲ့သူတွေဖြစ်လာဖို့လိုအပ်တယ်လို့ဆိုပါတယ်မိဘတွေကကလေးငယ်တွေကိုစုဆုံးမာရမှာရုပ်ပိုင်းဆိုင်ရာပြည့်စုံမှုအတွက်သာပြောဆိုဆုံးမာတာထက်ပြည်သူလူထုကလေးစားတဲ့အရေးအချင်းကိုသားသမီးတွေကိုပေးနိုင်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
မကန်တဲ့အိမ်မွေးတက်ဆိုတာရုပ်ပိုင်းဆိုင်ရာပစ္စည်းတွေမဟုတ်ပါဘူးပိုက်ဆံမဟုတ်ပါဘူးတကယ်ပြည်သူလူထုကနေပြီးတော့လေးစားနိုင်မဲ့တံပိုးထားနိုင်မဲ့အရေးချင်းတွေကိုယ့်ရဲ့သားသမီးတွေထဲမှာတွင်းခဲ့ပေးမယ်ဆိုရင်အဲ့ဒီအမွေနှစ်တွေဟာမျိုးဆက်အဆက်ဆက်သုံးလို့မကုန်နိုင်တဲ့အမွေနှစ်တွေဖြစ်ပါလေကျမတို့နိုင်ငံရဲ့သမိုင်းမှာသုံးလို့မကုန်နိုင်တဲ့အမွေနှစ်တွေဖြစ်ပါလေကျောင်းကျမတို့ဖေဖေရဲ့ရာပြည့်နဲ့ဒီနှစ်အနှစ်တရာပြည့်အခမ်းအနားတွေကျင်းပလဲဆိုတာဟာဒါတွေကိုပြည်သူလူထုပြန်ပြီးတော့တတိယစီချင်လို့ပ
ါမြန်မာနိုင်ငံမှာပြည်သူလူထုဟာစားဝတ်နေရေးအတွက်သာရုန်းကန်နေရပြီးနိုင်ငံရေးအပေါ်စိတ်ဝင်စားတာဟာမဖြစ်တဲ့ကြောင်းနိုင်ငံရေးပြည်လဲမှသာစားဝတ်နေရေးတွေပြည်လဲနိုင်မှာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံဟာနိုင်ငံရေးလမ်းကြောင်းမှားယွင်းမှုကြောင့်စီးပွားရေးချွတ်ချုံကြတဲ့နိုင်ငံဖြစ်လာခဲ့ရတာဖြစ်ပြီးနိုင်ငံရေးဟာအရေးမကြီးဘူးလို့ပြောဆိုမှုတွေကိုနားမယောင်ဖို့ပြောပါရယ်
ကျမတို့နိုင်ငံမှာကျမတို့ရဲ့အရှိတောင်အာရှမှာအတွတ်တဲ့ဆုံးနိုင်ငံဖြစ်အားလုံးကလည်းတစ်ချိန်တစ်ခါမှာကမ္ဘာအလယ်မှာရှမ်းရှမ်းတောက်ဖြစ်လာတဲ့နိုင်ငံလို့တွက်ဆထားတာဒါပေမဲ့ဒီလိုမဖြစ်ခဲ့ဘူးအဲ့တော့ဘာဖြစ်လို့ဒီလိုမဖြစ်ခဲ့လဲဆိုတော့တကယ်တော့နိုင်ငံရေးအကြောင်းကြီးကြောင့်မဖြစ်ခဲ့တာပဲကျမတို့နိုင်ငံဟာနိုင်ငံရေးလမ်းမှားသွားတာနဲ့စီးပွားရေးရောလူမှုရေးရောအားလုံးချွတ်ချုံကြတယ်ဒါကြောင့်မလို့နိုင်ငံရေးဟာအရေးမကြီးဘူးစောင့်ဝင်နေရေးဟာအရေးကြီးတယ်လို့ပြောတဲ့ပုဂ္ဂိုလ်တွေရဲ့စကားကိုလုံးဝနားမယောင်ပါနဲ့လို့
ဒီနေ့ပြောပွဲမြို့မှာကျင်းပတဲ့လူမှုဟောပြောပွဲကိုလူဦးရေ 8,000 နီးပါးတက်ရောက်ခဲ့ကြပါတယ်ဗိုလ်ချုပ်နှစ်တရာပြည့်အကျိုးလူမှုဟောပြောပွဲတွေကိုရမဲတင်ပြင်မနာပဲခူးစတဲ့ဒေသတွေမှာကျင်းပခဲ့ပြီးဖြစ်ပါတယ်ဖေဖော်ဝါရီ13ရက်နေ့မှာကြာရောက်တဲ့ဗိုလ်ချုပ်မွေးနေ့ကိုနမောင်းမြို့မှာ9ရက်တိုင်ကျင်းပမှာဖြစ်ပြီးရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာလည်းကျင်းပသွားမှာဖြစ်ပါတယ်ရှင်